ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအရှင်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့မိသားတေဆုံးသူ42ယောက်ခန့်နဲ့ရှိသွားပါပြီ။ဒါဟာပြည်နယ်တမိုင်းမှာအဆိုးဆုံးဒီလူသေဆုံးမှုအများဆုံးမိလောင်ကျွမ်းမှုဖြစ်ပါတယ်။မိစတင်လောင်ကျွမ်းခဲ့တာ၄ရက်အကြာမှာ Paradise မြို့မှာဆိုရင်တစ်မျိုးလုံးနီးပါးမိလောင်ပြကြခဲ့ပြီးတော့တေသလားရှင်သလားမသိရသူကလည်းရရှိရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်နယ်တမိုင်းကမိလောင်ကျွမ်းမှုနှစ်ခုမှလည်းလူ2ယောက်သေဆုံးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဒီလူပေါင်း300,000လောက်မိဘလွတ်ရာပြောင်းရွှေ့နေရပါတယ်။ခြောက်သွေးတဲ့အခြေအနေနဲ့လေတိုက်နှုံးပြင်းထန်တာကြောင့်အချိန်ပြင်းပြင်းနဲ့ကူးဆက်လောင်ကျွမ်းနေတဲ့မိကြီးတွေကိုဟာဒီ2km 1000ကျော်အကျယ်အဝန်းလောက်မိလောင်ခဲ့ပြီးတော့လူနေရပ်ကွက်တွေစီးပွားရေးအဆောက်အဦတွေအများအပြားဆုံးရှုံးခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရမီဘရောင်းကဒီအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးကူညီကယ်ဆယ်ရေးအတွက်ပြည်ထောင်စုအစိုးရစီကအတုံးတိပေးဖို့တောင်းဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမီးလောင်ကျွမ်းမှုဟာကြီးမားတဲ့သဘာဝဘေးကြီးတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေညပိုင်းကကြေညာခဲ့ပြီးတော့မီးဘေးဒုက္ခသည်တွေကိုကူညီဖို့ပြည်ထောင်စုဘဏ္ဍာငွေသုံးဆွဲခွင့်ပေးလိုက်ပါတယ်။